Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ17ရက်ကြာတာပတင်းနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ16.25ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောက်ပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသွားမှာပါ
။ကျွန်တော်တားညူပါဒီဟောင်ကောင်မှာအဓိကဒပိတ်စခန်းကိုအာနာဝနီကဒီကနေ့ရှင်းလင်းရမှာအဲ့ဒါကနေပြီးတော့ဖယ်မပြီးတဲ့ဆန္ဒပြသူတွေကိုဟောင်ကောင်ရဲကဖမ်းဆီးမှုတွေလုပ်ပါတယ်။အိန္ဒိယနိုင်ငံကိုရုရှားသမ္မတဗလာဒီမီယာပူတင်ရောက်နေစဉ်တွင်ပါပဲရုရှားအိန္ဒိယကြားနျူကလ িয়ার စွမ်းအင်နဲ့စီးပူးပေါင်းမှုဆောင်ရွက်မှုဆိုင်ရာသဘောတူညီချက်တွေကိုလက်မှတ်ရေးထိုးရပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဒီ CIA အကြမ်းဖက်သမား CIA ကနေပြီးတော့ဒီအကြမ်းဖက်သမားလို့တန်တရားရှိသူတွေကိုစစ်ဆေးမြင့်မြတ်တဲ့နေရာမှာသမ္မတအိမ်ပြည်တော်ကလူလာခဲ့တဲ့အတိုင်း CIA ကအတိအကျလှုပ်ဆောင်ခဲ့တယ်လို့အမေရိကန်ဒုတိယသမ္မတဟောင်းဖြစ်တဲ့ Dick Cheney ကပြောဆိုလိုက်ပါတယ်။ဆားတဲ့ဒီထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်သိမ်းထိုင်တဲ့အတူကြီးညာပေးတော်မူရှိပါတယ်မနက်တော့။
ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့ CIA 6လိုင်းရဲ့အဖွဲ့ကညှဉ်းပန်းစစ်ဆေးခဲ့တဲ့နေတွေအကြောင်းအစီရင်ခံစာထွက်လာပြီးနောက်ပိုင်းနိုင်ငံတကာရဲ့တုံ့ပြန်ချက်နဲ့ပတ်သက်လို့
Really the ones to blame in this case are the senior US officials that authorized the abuse knowing that it was
လူခွင့်ရေးဆောင်ကြည့်လေးလိုက်ရဲ့အဖွဲ့က Loris Victor ပါရှင်ဒီအကြောင်းကိုမကြခင်ပြေဆုံးနားဆင်ရမှာပါနောက်ပိုင်းမှာတော့မိချောင်းကန်ရက်ကွက်တပိတ်နောက်ဆုံးရသတင်းတွေနဲ့အတူနိုင်ငံတကာသတင်းမှာတော့ Laos နိုင်ငံဖက်ချန်းကမဲခေါင်မြစ်အပေါ်ရေကတာတိစောက်မှုကြောင့်လူသန်းပေါင်းများစွာကိုထိခိုက်မှုရှိစေတဲ့အပြင်နိုင်ငံရေးအရအငင်းပွားစရာတွေဖြစ်လာနိုင်တဲ့အကြမ်းသတင်းဆောင်ပါတွေနဲ့ Christmas အကြိုကာလမြန်မာသချင်းတပုတ်ကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားမှာပါအခုရင်ဆုံးတော့ကြာတာပတင်းနဲ့နောက်ဆုံးရသတင်းတွေကိုကိုသားညုံဦးနဲ့မတ်သိန်းကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်
ဟောင်ကောင်ဒီမိုကရေစီဆန္ဒပြမှုတွေမှာအဓိကဒပိတ်စခန်းတစ်ခုကိုအာဏာပိုင်တွေကဒီကနေ့ရှင်းလင်းရမှာအဲ့ဒီနေရာကနေပြီးတော့ဖယ်မပြီးတဲ့ဆန္ဒပြသူတွေကိုဟောင်ကောင်ရဲကဖမ်းဆီးမှုတွေလုပ်ပါတယ်။အစိုးရရုံးချုပ်အနီးအနားကဟောင်ကောင်စီးပွားရေးရပ်ကွက်ဖြစ်တဲ့ Admiralty ဒီဆန္ဒပြဒပိတ်စခန်းကနေပြီးတော့ဖယ်ရှားပေးဖို့ရဲကအမိန့်ပေးခဲ့ပေမဲ့ဆန္ဒပြ၁၀ကနန်းလောက်ကအမိန့်ကိုအာခံပြီးတော့အဲ့ဒီမှာထိုင်ဒပိတ်ဆန္ဒပြခဲ့ကြတာပါ။ဒပိစကန်ကဖေရှားပြီးဘူးအာနာဘယ်နေကနိုင်အတန်ကြာသတိပေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ရဲကဒီကြံနေတဲ့ဆန္ဒပြသူတွေကိုတူးချင်းဖယ်ထုတ်နေပါတယ်။ဖမ်းဆီးခံရတဲ့အထက်မှာအတိုက်ခံလွှတ်တော်အမတ်ချုပ်နဲ့ចောင်းသားခေါင်းဆောင်တွေလည်းပါကြပါတယ်။အရေးအတွက်ဘလောက်များများဖမ်းထားတယ်လဲဆိုတာကတော့အတိအကျမသိရသေးပါဘူး။ညာဘက်မှာတော့ဒီဒပိစကန်အတွင်းကလန်တာစီတွေယာယီတဲဖြစ်နေကိုအာနာဘယ်နေကရှင်းလင်းမှုတွေလုပ်ပါတယ်။ Causeway Bay မှာရှိတဲ့ကြံနေတဲ့ဒပိစကန်ငယ်တစ်ခုကိုလည်းမကြခင်မှာပဲအလားတူရှင်းလင်းဖယ်ရှားမှုတွေလုပ်လာမယ်လို့မျှော်လင့်ရပါတယ်။ဟောင်ကောင်မြို့ရဲ့စီးပွားရေးရပ်ကွက်ဖြစ်တဲ့Admiralty ကလမ်းတွေပြန်ဖွင့်နိုင်အောင်အထက်တရားရုံးအမိန့်နဲ့အခုလိုမျိုးဒီ space scan ကိုရှင်းလင်းမှုတွေလုပ်ကြတာပါ။အာနာဘိနီကအခုလိုဝင်ရောက်ရှင်းလင်းတဲ့အချိန်မှာဆန္ဒပြသူတို့ကတော့မျက်ရည်တွေကျပြီးတော့တချို့ကတော့သူတို့ပြန်လာကြမယ်ဆိုတဲ့ sign board တွေကိုကန်ဆောင်ထားကြပါလေ။အာနာဘိနီကအခုလိုမျိုးဝင်ရောက်ရှင်းလင်းတဲ့ space scan ဟာထီးတော်လင်ရေးဆိုပြီးတော့ကြော်ကြားခဲ့တဲ့ Hong Kong Democracy လှူရှားသူတွေရဲ့အတိတ်ကစုဝေးရနေတာဖြစ်ပြီးတော့အဲ့ဒီမှာသူတို့ရက်ပေါင်း85ရက် space scan ဖွင့်ခဲ့ကြတာပါ။ဒပိစကန်ကိုအာနာဘနီကရှင်းလင်းနေစဉ်မှာသတင်းတောက်တွေရာကနန်းရှိချီပြီးတော့ရှိနေတယ်လို့ပဲတက္ကသိုလ်ကပညာရှင်အဖွဲ့တစ်ဖွဲ့နဲ့အခြားလူခွင့်ရေးအုပ်စုတွေကလည်းရဲရဲလှုပ်ရှားဆောင်ရွက်မှုတွေကိုစောင့်ကြည့်အကဲဖြတ်ခဲ့ကြပါတယ်ခင်ဗျာ
ဒေတာရင်းနိုင်ငံတွေရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးမှာနိုင်ငံတွေအချင်းချင်းပူးပေါင်းဆောင်ရွက်မှုကအရေးကြီးတယ်လို့တောင်ကိုရီးယားနိုင်ငံမှာကျင်းပနေတဲ့2014ခုနှစ်အာဆီယံတောင်ကိုရီးယားထိပ်သီးစီးဝေးပွဲဖွံ့ဖြိုးအခမ်းအနားမှာမြန်မာသမ္မတဦးသိန်းစိန်ကပြောကြားသွားပါတယ
်ဒေတာရင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုဖော်ဆောင်မှာအစိုးရပုဂ္ဂလိကမိဖက်ပြုမှုဟာလည်းများစွာအရေးပါပါတယ်အစိုးရပုဂ္ဂလိကမိဖက်ပြုပူးပေါင်းဆောင်ရွက်မှုဟာနိုင်ငံများရဲ့စီးပွားရေးဖွံ့ဖြိုးမှုအထူးသဖြင့်အခြေခံအဆောက်အအုံများဖွံ့ဖြိုးမှုအတွက်အကျိုးရှိစေမှာဖြစ်ပါတယ
်အာဆီယံတောင်ကိုရီးယားထိပ်သီးစီးဝေးပွဲကျင်းပနေတဲ့တောင်ကိုရီးယားနိုင်ငံစိတ်ကမ်းမြို့ဘူဆန်မှာတောင်ကိုရီးယားသမ္မတပတ်ကွန်ဟေးနဲ့သမ္မတဦးသိန်းစိန်တို့တီးခြားတွေ့ဆုံခဲ့ပါတယ်ထိပ်သီးဆွေးနွေးပွဲအတွင်းမှာတော့တောင်ကိုရီးယားသမ္မတကတောင်ကိုရီးယားနဲ့အာဆီယံကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုနောက်ထပ်တဆင့်တိုးလွတ်လပ်စွာကုန်သွယ်ခွင့်ရအောင်လှုံ့ဆော်သွားဖို့ဒီကနေ့တိုက်တွန်းပြောဆိုသွားပါတယ်။လွတ်လပ်စွာကုန်သွယ်မှုတွေတိုးမြှင့်ဆောင်ရွက်ခြင်းအပြင်အရှေ့တောင်အာရှနဲ့တောင်ကိုရီးယားနိုင်ငံတွေမှာစီးပွားရေးလုပ်ငန်းတွေတိုးချဲ့လုပ်ကိုင်နိုင်မဲ့အခွင့်အလမ်းပိုပြီးတော့ကျေပြန့်လာအောင်လှုံ့ဆော်နိုင်မှာဖြစ်တယ်လို့သမ္မတပတ်ကန်ဟေးကပြောသွားပါတယ်။သမ္မတပတ်ကန်ဟေးဟာအင်ဒိုနီးရှားသမ္မတနဲ့တီးခြားတွေ့ဆုံချိန်မှာတော့မကြခင်တုန်းကဘယ်ရင်းပင်လယ်ပြင်မှာတောင်ကိုရီးယား၅ဘန်တင်ပေါ်နှိမ့်မြုပ်စဉ်တည်ဆုံခဲ့ကြရတဲ့အင်ဒိုနီးရှားတင်ပေါ်ဝန်ထမ်းတွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းတောင်ကိုရီးယားသမ္မတကပြောဆိုခဲ့တယ်လို့အင်ဒိုနီးရှားဘက်ကလည်းတောင်ကိုရီးယားရဲ့အကူအညီအထောက်ပံ့တွေအတွက်ကျေးဇူးတင်စကားဆိုခဲ့ကြပါတယ်
အိန္ဒိယနိုင်ငံကရုရှားသမ္မတဗလာဒီမီယာပူတင်ရောက်ရှိနေစဉ်တွင်ပါပဲရုရှားနဲ့အိန္ဒိယကြားနျူကလ িয়ার စွမ်းအင်နဲ့စီးပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူညီချက်တွေကိုနှစ်ဖက်လက်မှတ်ရေးထိုးကြပါတယ်။ အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ရုရှားသမ္မတပူတင်တို့နှစ်ဦးအခုဒီကြာလပတိနေ့မှာတွေ့ဆုံခဲ့ကြတာပါ။အဲဒီနောက်ရုရှားဆူရပိုင်ဖြစ်တဲ့ Rosatom ကုမ္ပဏီဟာအိန္ဒိယမှာနျူကလ িয়ার တပ်ပေါင်းဖို့၁၀ခုထက်မနည်းတိစောက်သွားဖို့ရှိတယ်ဆိုပြီးတော့နှစ်ဖက်စလုံးကနေပြီးတော့ကြီးညာပါတယ်။ဒါအပြင်ဒီရုရှားလို့ခင်မီရဟယင်တွေကိုအိန္ဒိယကဝယ်ယူဖို့ကိုလည်းသဘောတူညီခဲ့ကြပါတယ်။မစ္စတာပူတင်ဟာအိန္ဒိယသမ္မတပရနက်မူခကြီးနဲ့တွေ့ဆုံခဲ့တယ်လို့ပဲတိုက်ခန့်ကောင်းဆောင်ဆိုနီယာဂန်နီနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ရုရှားနိုင်ငံဟာယူကရိန်းရေးကိစ္စနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံတွေရဲ့စီးပွားရေးအရေးယူတန်ခတ်မှုတွေခံနေရတာပါ။ဒါကြောင့်မလို့ဒီလိုမျိုးစီးပွားရေးအရေးမှုကြောင့်ဖြစ်လာတဲ့ကြက်တွေကြောင့်တစ်ဖက်မှာစွန့်ရင်ဈေးကွက်သစ်ဖွင့်မှုရည်မှန်းချက်နဲ့မစ္စတာပူတင်ဟာအခုအိန္ဒိယနိုင်ငံကိုရောက်လာတာဖြစ်တဲ့ဆိုပြီးတော့တုံ့သက်သူတွေကယူဆကြပါတယ်ခင်ဗျာ။
တရားမဝင်ငါးပန်းသင်္ဘောတွေကိုနှိမ့်မြုပ်ပြင်မဲ့အင်ဒိုနီးရှားရဲ့မူဝါဒသစ်ဟာအခုချိန်ထိအောင်မြင်မှုရနေတယ်လို့အင်ဒိုနီးရှားအစိုးရကပြောဆိုလိုက်ပါတယ်။ဒီပြဿနာကနိုင်ငံအတွက်ငွေကြေးဆုံးရှုံးမှုများစေတယ်လို့ဂျိုကိုဝီလို့အများသိကြတဲ့သမ္မတဂျိုကိုဝီဒိုဒိုကမနေ့တုန်းကပြောလိုက်တာဖြစ်ပါတယ်။အခုလိုလှုံ့ဆော်လိုက်တဲ့အတွက်အင်းဒီချင်းနိုင်ငံတွေနဲ့ဆက်ဆံရေးကိုမထိခိုက်စေပဲအင်ဒိုနီးရှားရေပိုင်နဲ့အတွင်ဝင်ရောက်ငါးဖမ်းကြတဲ့နိုင်ငံရဲ့ချားငါးပန်းသင်္ဘောတွေတိတိတသားရော့ကျသွားတယ်လို့ငါးနဲ့ရေလုံငန်းဆိုင်ရာဝင်ကြီး CC ပတ်ဂျီယာတူတီကပြောဆိုလိုက်ပါတယ်။နောက်ပိုင်းအစီအစဉ်ကတော့သင်္ဘောကိုလုံးဝသိမ်းယူမှာဖြစ်တယ်လို့လည်းသူမကထပ်လောင်းပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေကတော့ဒီကနေ့အထိဆိုရင်အင်ဒိုနီးရှားတို့ကတရားမဝင်ငါးဖမ်းတဲ့ဗီယက်နမ်သင်္ဘောအနည်းဆုံး၃စင်းတို့ကိုဖမ်းဆီးနှိမ့်မြုပ်ခဲ့ပြီးဖြစ်ပါတယ်ရှင်။
ယူအမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဦးကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်။အမေရိကန်ပြည်ထောင်စုအတွင်း2000ခုနှစ်စက်တင်ဘာလအကြမ်းဖက်တိုက်ခိုက်မှုကြုံခဲ့ရပြီးတဲ့နောက်ပိုင်းအကြမ်းဖက်သမားတန်လျာရှိသူတွေကိုစစ်ဆေးမေးမြန်းရမှာသမ္မတအင်ပီရိုကနေပြီးတော့လူလာခဲ့တဲ့အတိုင်းပဲ CIA ဘူထောင်လိုင်းအနေနဲ့အတိအကျလှုပ်ဆောင်ခဲ့တယ်လို့အမေရိကန်ဒုတိယသမ္မတဟောင်းတစ်ချင်နီကပြောပါတယ်။အလားတူအကြမ်းဖက်တိုက်ခိုက်မှုတွေထပ်မဖြစ်လာစေဖို့နဲ့အကြမ်းဖက်လုပ်ငန်းတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်ဖမ်းဆီးနိုင်ဖို့အတွက်ဒလူစစ်ဆေးမေးမြန်းမှုအစီအစဉ်တွေလှုပ်ဆောင်ခဲ့တာဖြစ်တယ်လို့မစ္စတာချီနီကဒီ Fox ရုပ်သံသတင်းဌာနမေးမြန်းကမ်းမှာပြောသွားတာပါ CIA ရဲ့စစ်ဆေးမေးမြန်းမှုပုံစံတွေဟာသတ်မှတ်ထားတဲ့တရားဝင်မှုပေါင်းကိုကျော်လွန်ပြီးတော့ပြင်းပြင်းထန်ထန်လုဆောင်ခဲ့တယ်လို့ဆိုတဲ့ဒီအထက်လွှတ်တော်အစင်ကသာထွက်လာပြီးတဲ့နောက်တာဝန်ရှိသူတွေရောခေါင်းဆောင်မှုဘိုင်းကရောတုံ့ပြန်ပြောဆိုကြတဲ့နေရာမှာ CIA အနေနဲ့ဒီ CIA နဲ့ပတ်သက်ပြီးတော့ဝေဖန်ရှုံချမှုမလုပ်သင့်မနဲ့ချီချူသူ့ရဲ့လုဆောင်မှုတွေပေါ်မှာချီချူတင်တယ်ဆိုပြီးတော့မစ္စတာချီနီကအဲ့ဒီမေးမြန်းကမ်းမှာထောက်ပြပြောဆိုခဲ့ပါတယ်ဒလုစစီမိမြမှုပုံစံတွေကရလာတဲ့တဲ့ရင်အချက်လက်တွေကြောင့်ပဲနောက်ထပ်တိုက်ခိုက်မှုတွေကိုမဖြစ်အောင်ကာကွယ်နိုင်ခဲ့တယ်လို့သူကဆိုပါတယ်။အထက်လွှတ်တော်ရဲ့ဒီအစင်ကစားတဲမှာတော့ CIA ကသုံးတဲ့စစီမိမြမှုပုံစံတွေကိုဥပမာအတော်များများကိုအသေးစိတ်ဖော်ပြထားပြီးတော့အဲ့ဒီမှာဒီအကြမ်းဖက်သမားတန်တရာရှိသူတွေကိုစစီမိမြတဲ့နေရာမှာအရင်ကတိထားကြတာတက်ပူပြီးတော့ရက်ဆက်တဲ့နီးနာတွေကိုလည်းဖွင့်ချထားတယ်လို့ဆိုပါတယ်။လူခွင်လူရှားသူတွေကတော့အခုလိုမျိုး CIA ရဲ့ဆောင်းချက်တွေပေါ်မှာတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူဖို့ဆိုပြီးတော့တောင်းဆိုနေကြပါတယ်ခင်ဗျ။
အာဖဂန်နိုင်ငံကဘူးမြို့တော်ကအာဖဂန်တပ်သားတွေစီးနင်းလိုက်ပါလာတဲ့ခီးတဲ့တင်ဂါရစီကိုအသေးခံဘုံးခွဲသမားကဖောက်ခွဲခဲ့တာကြောင့်စစ်သား6ဦးသေဆုံးခဲ့ပါတယ်။ဒီကနေ့မနက်ပိုင်းမှာဖောက်ခွဲရေးသမားကခြေလင်းလမ်းလျှောက်လာပြီးတိုက်ခိုက်ခဲ့တာလို့အရာရှိတို့ကပြောပါတယ်။ပောက်ကွဲမှုကြောင့်ရဲသားတချို့အပါအဝင်လူ10ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်မှုဟာသူတို့လက်ချက်လို့တာလီဘန်တို့ကပြောထားပါတယ်။စစ်သွေးစွာတွေကတိုက်ခိုက်မှုတွေကိုတိုးမြင့်လှုပ်ဆောင်လာနေတာမှာအထူးသဖြင့်ကဘူးမျိုးတော်ရင်းကအာဖဂန်လုံခြုံရေးတပ်သားတွေနဲ့နိုင်ငံခြားသားတပ်သားတွေကိုတိုက်ခိုက်နေတယ်လို့တန်တမန်တွေကလည်းပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပါတယ်။နေရိုးတပ်ဖွဲ့တွေကအာဖဂန်နိုင်ငံတွင်းက73နှစ်ကြာတိုက်ခိုက်ရေးလုပ်ငန်းတွေကိုအဆုံးသတ်နေပြီးဇန်နဝါရီလထဲမှာတော့အာဖဂန်တပ်ဖွဲ့တွေကိုလေ့ကျင့်ရေးနဲ့အကြံဉာဏ်ပေးခြင်းတို့ကိုပြောင်းလဲလှုပ်ဆောင်ဖို့အသွင်ကူးပြောင်းနေပြီဖြစ်ပါတယ်ရှင်။
စစ်တမ်းခံရတဲ့ယူကရိန်းနိုင်ငံရဲ့အရှိချမ်းဒေသကနေပြီးတော့ရုရှားတပ်တွေပြင်းထန်သိမ်းမှုယူကရိန်းသမ္မတပိုရိုပိုရှန်ကိုကရုရှားနိုင်ငံကိုမြစ်တာရက်ခံနေပါတယ်ခင်ဗျာ
။ကျွန်တော်ရင်းနေနောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ။အခုဆက်လိုက်ပြီးသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်။ အမေရိကန်ပြည်ထောင်စုမှာ2000ခုနှစ်စက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်မှုတွေပေါ်ပေါက်ခဲ့ပြီးနောက်ပိုင်းအကြမ်းဖက်သမားလို့တန်ရရှိသူတွေကို CIA ထောက်လိုင်းရဲ့အဖွဲ့ကငင်းပန်းစစ်ဆေးခဲ့တဲ့နေလန်းတွေအကြောင်းအစီရင်ခံစာထွက်လာပြီးကမ္ဘာတဝန်းကအမေရိကန်တန်ယုံတွေမှာလုံခြုံရေးတွေတိုးမြင့်ချထားပါတယ်။စာမျက်နှာ6000ပါအစီရင်ခံစာပါ CIA ရဲ့နေတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေနဲ့လူအခွင့်ရေးအဖွဲ့တွေကလည်းဝေဖန်ပြောဆိုနေကြပါတယ်။ VOA သတင်းထောက် Henry Richwell လန်ဒန်ကသတင်းပေးပို့ထားတာကိုဦးသိန်းထက်ဦးကတင်ပြထားပါရယ
်မိဂန်သမ္မတ George W. Bush လက်ထက်က CIA ထောက်လိုင်းအဖွဲ့ကြီးရဲ့နှိမ့်ဆက်ညှဉ်းပန်းစစ်ဆေးတဲ့နေတွေအကြောင်းအစီရင်ခံစာထွက်လာပြီးတဲ့နောက်ဒီလိုနီလန်းတွေကိုကျင့်သုံးခဲ့တဲ့ကျူးလွန်တဲ့အရာရှိတွေကိုအရေးယူဖို့လူခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုနေပါတယ်လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကလော်ရာပီတာကအခုလိုပြောပါတယ
်တကယ်တမ်းအပြစ်တင်ရမယ့်သူတွေကဒီနည်းတွေဟာတရားမဝင်ဘူးဆိုတာတည်တည်နဲ့သုံးခွင့်ပေးခဲ့တဲ့အမေရိကန်ထိတ်တန့်အရာရှိတွေပါဒီရာဇဝတ်မှုတွေနဲ့ပတ်သက်လို့သူတို့ကထိတ်တန့်မှာတာဝန်ရှိတာပ
ါ CIA အဖွဲ့ကတော့ဒီလိုစစ်ဆေးတဲ့နီလန်းတွေကိုသုံးခဲ့တဲ့အတွက်2000ခုနှစ်ကဖြစ်ပွားခဲ့တဲ့စတင်မာ17ဂျမ်ဖက်တက်ခတ်မှုမျိုးနောက်တစ်ချိန်မဖြစ်အောင်ဟန်တားနိုင်ခဲ့တယ်လို့ပြောပါတယ်အထက်လွှတ်တော်ရဲ့စီရင်ခံစာမှာတော့ဒီလိုပြောဆိုချက်တွေကိုပြန်ပြီးတော့ညှင်းချက်ထုတ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့မာမိတ်နိုင်ငံတော်တော်များများကလည်း CIA စခန်းတွေအတွင်းအကျဉ်းသားတွေကိုနှိပ်စက်ခဲ့တယ်ဆိုတဲ့ကိစ္စကပြစ်မှုကျူးလွန်တာဆိုပြီးတော့ပြောဆိုနေပါတယ်။ပိုလန်သမ္မတအောင်အလက်ဆန်ဒါဂါဝင်နက်စကီကသူသမ္မတတာဝန်ယူခဲ့တဲ့အချိန်မှာပိုလန်နိုင်ငံအတွင်းအမေရိကန် CIA ဌာနခွဲဖွင့်လှစ်ခွင့်ပေးခဲ့တဲ့သူပါ။ဝေးလန်နဲ့လီဒါစခန်းတစ်ခုအတွင်းဖွင့်လှစ်ခဲ့တဲ့ဒီစခန်းမှာနှိပ်စက်ညှဉ်းပန်းတာတွေလုပ်ခဲ့တယ်ဆိုတာသူမသိဘူးလို့ပြောပါတယ
်။စထရွန်အမေရိကန်စကာဥစ်zwróciła się do strony polskiej
ပူလန်နိုင်ငံတွင်စစ်ညင်တဲ့နေရာတစ်ခုမှာအမေရိကန်တပ်တွေကိုလူလူလက်လက်တရင်ပြေးမဲ့သူတွေစီကချက်လက်တွေယူဖို့ထိရောက်တဲ့လုပ်ငန်းတွေလုပ်နိုင်အောင်ဆိုပြီးအမေရိကန်ဘက်ကတောင်းဆိုခဲ့တာပါကျွန်တော်တို့ကလည်းဒါကိုသဘောတူခဲ့ပါတယ
်လစ်သိုရေးနီးယားနိုင်ငံအတွင်းမှာလည်းမြို့တော် Vilnius ရဲ့ပြင်ပမှာထိမ့်သိမ်းစခန်းတစ်ခု CIA ဌာနခွဲကဖွင့်လှစ်ခဲ့တယ်လို့2010ခုနှစ်အကြိုစုံစမ်းစစ်ဆေးမှုတစ်ခုမှာဖော်ပြခဲ့ပါတယ်အခုဒီကိစ္စကိုပြန်ပြီးတော့ထုတ်ဖော်မဲ့ပုံရှိနေပါတယ်ဒီလိုညှင်းပန်းစစ်ဆေးတဲ့ဆိုတဲ့နီလန်းတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့အဓိကမာမိတ်နိုင်ငံဖြစ်တဲ့ဗြိတိန်နိုင်ငံကလည်းမေးခွန်းထုတ်ပါတယ်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကအခုလိုပြောခဲ့တာပါဒ
ီကိစ္စကိုဗြိတိန်နိုင်ငံဘက်ကတော့ကိုယ်လက်ခံထားတဲ့အမြင်သဘောတိုင်းလိုက်ပြီးဆောင်ရွက်မယ်ဆိုတာကျွန်တော်အခိုင်အမာယုံကြည်ပါတယ်နှိမ့်ဆက်ညှဉ်းပန်းတာဟာမားယွင်းတယ်ဆိုတာကိုအများပြည်သူကိုကျွန်တော်ထပ်ပြီးရှင်းရှင်းလင်းလင်းအာမခံပြောကြားလိုပါတယ
်အမေရိကန်ပြည်ထောင်စုဟာချမ်းဖက်သမားလို့တန်တရားရှိတဲ့သူတော်တော်များများကိုခွတနာမှုပင်လယ်ော်အတွင်းကအကျဉ်းစခန်းတွေကိုလွှဲပြောင်းခဲ့တာပါအဲ့ဒီဂျင်စကမှာသုံးနှစ်ဖန်ခံခဲ့ရတဲ့ပြည်ထောင်နိုင်ငံသားတူဖြစ်တဲ့မိုဇာရန်ဘက်ဆိုသူကတော့မကြသေးခင်ကနောက်နိုင်ငံသားတွေကိုခေါင်းပြတ်တတ်ခဲ့တဲ့ ISIS စစ်သွေးကြွတွေဟာ CIA ရဲ့လုပ်ရက်ကိုလက်တုံ့ပြန်တာဖြစ်နိုင်တယ်လို့သူ့ရဲ့အမြင်ကိုပြောပါတယ
် ISIS was born in the dungeons of Abu Ghraib it was born in the dungeons
of ISIS စစ်သွေးကြွအဖွဲ့တွေဟာအကြမ်းဖက်ခေါင်းဆောင်ဟောင်း Abu Ghraib ကမွေးထုတ်ခဲ့တာတွေပါအီရတ်ကိုအမေရိကန်ကျူးကျော်တဲ့ကာလအီရတ်အကျဉ်းထောင်တွေထဲမှာဖွဲ့စည်းခဲ့တာတွေပါအမုံတရားနဲ့ရန်လုံမှုတွေအဲ့ဒီမှာအစပြုခဲ့တာပ
ါ CIA ရဲ့ညှဉ်းပန်းစစ်ဆေးမှုတွေကြောင့်စီရင်ခံစာထွက်လာပြီးတဲ့နောက်ဒါကိုလက်တုံ့ပြန်မှု GHT တဆွမ်းရောက်အဖွဲ့တွေကလူမှုကွန်ရက်တွေမှာပြောလာတဲ့အတွက်လဲအမေရိကန်ပြည်ထောင်စုနဲ့မာမိတ်နိုင်ငံတွေအပေါ်အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုတွေပို့ဒိုးလာမှာကိုစိုးရိမ်မှုတွေရှိနေပါတယ် CIA ထောက်လိုင်းဌာနလက်တော့ညွန်ကြားရေးမှူးဟောင်း Charles Allen ကတော့ဒီလိုအကြမ်းဖက်သမားတွေရဲ့ချင်းချောက်မှုတွေပို့ဒိုးလာနေတဲ့အခြေအနေကိုအခုလိုပြောဆိုပါတ
ယ် Yes it will threaten Americans
ဟုတ်ပါတယ်အမေရိကန်တွေကိုချင်းချောက်ပါပါဒါကြောင့်ကျွန်တော်ပြည်သူတွေကိုအကာအကွယ်ပေးရပါလိမ့်မယ်သူတို့ဘယ်သူဘဝဆိုတာကိုမထုတ်ဖော်ဖို့လိုပါတယ်ဒီလိုမကာကွယ်တဲ့အတွက်သူတို့တန်ဖိုးဖြစ်မှာကိုကျွန်တော်မလိုလားပါဘူးတိုက်ခိုက်မှုဖြစ်လာမှာကိုစိုးရိမ်ပါတယ
် CIA လက်ထောက်ညင်ကြိုင်မှုအောင် Charles Allen ပြောသွားခဲ့တာပါလောလောဆယ်တော့ကမ္ဘာတစ်ဝန်းမှာရှိတဲ့အမေရိကန်နဲ့ဥရောပတန်ယုံတွေတခြားယုံတွေမှာအကြမ်းဖက်တိုက်ခိုက်လာနိုင်ခြေတွေကိုကာကွယ်ဖို့အတွက်လုံးကြုံရည်တွေအထူးတိုးမြင့်ချတာကြောင့်ပါခင်ဗျာ
ကိုသိန်းထိုင်ဦးပါရှင်ခုဆက်လက်ပြီးပြည်တွင်သတင်းတပုတ်တင်ပြပါမယ်1992ခုနှစ်ထဲကတပ်ပိုင်မြေဖြစ်တင်းစီခံထားတဲ့မြေယာရေးပြန်ရရေးအတွက်ရန်ကုန်တိုင်းတင်ကန်းကျွန်းမြို့နယ်မိချောင်းကန်ရက်ွက်ကပြည်သူတွေတပိတ်စခန်းဖွင့်ဆန္ဒပြမှုတွေလုပ်နေတာရှစ်လကြာတဲ့အထိထူးခြားမှုမရှိတဲ့အတွက်ဆန္ဒပြလှုပ်ရှားမှုတွေကိုအချိန်မြင့်တဲ့အနေနဲ့သူတို့ရဲ့တောင်းဆိုချက်တွေဥပဒေနဲ့မညီရင်ဖမ်းဆီးပါဆိုပြီးရန်ကုန်မြို့မှာဆန္ဒပြမှုတွေတိုးလှုပ်ခဲ့ပါတယ်ထိုင်းခြေဆိုင် VOA သတင်းဌာနမှအေးမာကသတင်းပေးပို့ထားပါတယ်
ခေလာကြော်ကြတဲ့အထိညှိနှိုင်းဖြည့်ရှင်းပေးခြင်းမရှိတာကြောင့်တက်ကြီးရွယ်ဦးတွေအများဆုံးပါဝင်တဲ့မိချောင်းခံရက်ကွက်ကဆန္ဒပြသူတွေဟာအစိုးရဘက်ကတာဝန်ရှိသူတွေကိုပြီးခဲ့တဲ့9ရက်ကစပြီးနောက်ဆုံးဖြည့်ရှင်းပေးဖို့အတွက်တောင်းဆိုခဲ့တာပါ9ရက်ပြည့်တဲ့အထိဒီနေ့မှာတော့ဖြည့်ရှင်းညှိနှိုင်းပေးခြင်းမရှိတဲ့အတွက် သူတို့ကိုမညှိနှိုင်းဘူးဆိုရင်ဖမ်းပါဆိုပြီးဆန္ဒပြခဲ့ကြပါတယ်။မိချောင်းကတပိတ်စကန်ကဆန္ဒပြသူတွေနဲ့အတူရှိနေတဲ့တက်ကြွလှုပ်ရှားသူကိုဝေလူကတော့အစိုးရအနေနဲ့ဒီနေ့လှုပ်ရှားမှုကိုဥပခါပြုထားပြီးနောက်ပိုင်းကျမှသာတရားစွဲဆိုထောင်ချတာတွေသာလုပ်လို့ရှိကြောင်းအခုလိုပြောပါတယ်။
သူတို့ဒီနေ့ပမာဆုံးအနေနဲ့ကတော့သူတို့ကိုညှိနှိုင်းရှိနေခြင်းမပြုဘူးဆိုရင်ဒီကိစ္စကဥပဒေကြောင်းရမှားယွင်းနေတဲ့အချိန်မှာဖမ်းခံမှုတွေဆောင်းလာတယ်။ဒီကိစ္စကမှားယွင်းနေလားဘယ်ကြောင်းရဘယ်ပိုင်းစိတ်ပိုင်းမှားယွင်းနေမှားယွင်းနေတဲ့ကြောင်းဖြီးမှန်နေတဲ့ဟာကိုဖြီးပေါ့ဒီအချိန်မှာပဲစောင့်ကြည့်မှတန်းကြီးတဲ့အချိန်မှာကျွန်တော်တို့ကမှသူကဒီသတိစတမ်းမှာတော့တောင်းညွတ်ဆိုတဲ့လေကြီးတယောက်နောက်ပြီးတော့ဒီကောင်းဆောင်ဦးစင်နိုင်ရဲ့အမျိုးသမီးတယောက်ဟိုလူမယောက်တည်ပြီးတော့လူတွေလည်းအချိန်ချင်းဆောင်ကြရန်နေလည်းထုတ်ခံရတယ်အခုအချိန်ကာလအားဖြင့်လည်းကုလနီပါကြာနေပြီပေါ့အဲ့ဒါကိုဒီတိုင်းထားတယ်ဆိုတဲ့အချိန်ကသက်သက်ကြီးတာပီရလကန်ဖြစ်ရှင်ရဖြစ်ဆိုတဲ့ပုံစံမျိုးကြီးသဘောတက်ရောက်နေတာပေါ့ဗျာ
NDF ပါတီရဲ့ရန်ကုန်တိုင်းအလုံးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ကြီးကတော့သူ့အနေနဲ့လွှတ်တော်မှာတင်ပြတောင်းဆိုမှုတွေလုပ်ခဲ့တဲ့အကြောင်းလွှတ်တော်မှာတခြားကိစ္စတွေနဲ့အလုံများနေတဲ့အတွက်ဖြည့်ရှင်းဆောင်ရွက်ပေးနိုင်ခြင်းတွေမရှိသေးပဲကြံ့ကြာနေရတယ်လို့ဆိုပါရယ်
ပြည်ပခအတင်ဆောင်နေတဲ့အနေအထားအဖြစ်တွေ့ရှိရတဲ့စူးစမ်းဖြစ်စဉ်များအဖြစ်ဆိုပြီးတော့ဒီမိကျောင်းကအပိုင်းစနစ်ဆုံးဌာနပြပြည်နာသူများအပိုင်းနံပါတ်1မှာတော့ပို့ထားအောင်မှာစိတ်ရှိခံရတဲ့ပို့ထားမျိုးတွေက COD POD ဝင်းကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အပြည့်ဆုံးပြန်ပြပြီးပါပြီ။ဒီလောက်ကြီးအစိုးရကိုတိုက်တွန်းထားပါတယ်။အစိုးရရဲ့ဖြည့်ရှင်းဆောင်ရွက်ပေးမှုကစီရင်ခံစားအပိုင်း၄နဲ့ပတ်သက်ပြီးတော့ဖြည့်ရှင်းဆောင်ရွက်ထားမှုကိုလွတ်တော်မှလာရောက်ရှင်းလင်းပြန်ပြထားခြင်းမရှိသေးပါဘူး။ဒီလောက်ကြီးအစိုးရဘက်ကနေရာမြေနဲ့ပတ်သက်ပြီးတော့လာရောက်ရှင်းလင်းပြန်ပြမှုဒီတစ်ပတ်မှမရှိခဲ့ပါဘူး
။မြန်မာနိုင်ငံတဝန်းမှာမြေယာကိစ္စတွေနဲ့ကန့်ကွက်ဆန္ဒပြမှုတွေအများအပြားရှိနေပေမဲ့အစိုးရကဖြည့်ရှင်းပေးနိုင်မှုတွေအားနည်းကြောင်းတချို့အပိုင်းတွေမှာတော့ကြန့်ကြာပြီးဥပခါပြုတ်လို့ဖြစ်နေကြောင်းလွှတ်တော်ကိုယ်စားလှယ်တွေဥဆောင်ပါဝင်ဆောင်ရွက်မှုမရှိတဲ့အမှုအခင်းတွေဆိုရင်တော့အရေးယူဆောင်ရွက်တာတွေတော့မရှိတဲ့အကြောင်းရန်ကုန်တိုင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ကြီးကဆိုပါတယ်
။ဆိုရတဲ့ကဆောင်ရွက်ပေးမှုဆိုတဲ့ကိစ္စအမှုဆန္ဒပြတာကတနင်္ဂနွေမှာပြနေရတယ်အများကြီးတွေ့ပါလေ။ဒီနိုင်ငံလုံးမှာပြနေရတယ်ကိုတချို့နေရာတွေဘယ်လောက်ပြပြတွတ်တော်ကိုယ်စားလှယ်တွေကဝင်ရောက်မပါဘူးဆိုရင်ချုပ်ကိစ္စတွေကဒီလိုပဲတီးပြီးကြောက်ကြောက်တွေဖြစ်သွားတာတွေတွေ့ရပါလေ
။1992ခုနှစ်ကစပြီးမိရောင်းကန်ရက်ကွက်ကိုစစ်တပ်ကသိမ်းဆီးခဲ့ပြီးတဲ့နောက်မြေယာတချို့ကိုရော်ကြေးပေးခဲ့တာပြီးသားဆိုပြီးစစ်တပ်ဘက်ကဆိုပါတယ်။ဒါပေမဲ့တန်ရာတန်ကြီးကာလပေါက်စီနစ်နာကြီးပင်မပေးဆိုတာကိုတော့စစ်တပ်ကပြောဆိုခြင်းစစ်တပ်ကပြောဆိုခြင်းမရှိပါဘူး။အခုဆန္ဒပြနေကြသူတွေကတော့မြေယာရော်ကြေးမယူခဲ့ကြသူများဖြစ်တယ်လို့ဆိုပါတယ်။သူတို့မြေယာတွေကိုသိမ်းပြီးတဲ့နောက်ပိုင်းမှာတပ်ပိုင်မြေဖြစ်တတ်မှတ်ထားကစီးပွားရေးလုပ်ငန်းရှင်တွေကိုအငှားချထားမှုတွေရှိတယ်လို့လည်းဆန္ဒပြသူတွေဘက်ကဆိုပါတယ်။မြန်မာနိုင်ငံမှာဒေသခံတွေသဘောတူညီမှုမရှိပဲကာလပေါက်ဈေးမပေးပဲမြေယာသိမ်းမှုတွေကြောင့်တိုင်းနဲ့ပြည်နယ်တဝန်းမှာဆန္ဒပြမှုတွေဖြစ်ပေါ်နေတာပါ။နိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့မိကွန်းတစ်ခုမှာတော့တက်နဲ့ဌာနဆိုင်ရာတွေအနေနဲ့မြေယာတွေကိုလိုအပ်တာထက်ပိုပြီးသိမ်းယူခြင်းမလုပ်ဖို့အတွက်ပြောကြားခဲ့မှုပါတယ်။နိုင်ငံတဝန်းမှာတော့စစ်တပ်နဲ့ဌာနဆိုင်ရာစီးပွားရေးလုပ်ငန်းရှင်ကြီးတွေကသိမ်းဆီးထားတဲ့မြေတွေကအများအပြားရှိနေပြီးသူတို့မြေတွေပြန်ရရေးအတွက်တောင်းဆိုနေကြသူတွေကတော့ပုံမှန်18ခွင့်ပြုမိတ်မရပဲစီတန်းလက်လက်မှုပုံမှန်4.9စတဲ့အကျိုးဖြည့်ဆည်းမှုပိုင်နဲ့ကျူးလွန်မှုစတာတွေနဲ့ပဲတရားစွဲဆိုထောင်ချခံရပါတယ်ရှင
်။မအေးမှာပါရှင်။သောတာရှင်များရှင်မက်ခွန်မြစ်ကော်မရှင် MRC ကလာအိုနိုင်ငံတောင်ပိုင်းမှာတည်ဆောက်မဲ့ရအားလျက်စစ်ထုတ်လုပ်ရေးစီမံကိန်းကြီးနဲ့ပတ်သက်လို့ဒီတင်းပတ်အတွင်း၂ရက်ကြာလူထုသဘောထားကောက်ယူဖို့ရှိနေပါတယ်။ဒီစီမံကိန်းကြောင့်အရှိတောင်အာရှဒေသကလူသားမောင်းများစွာမိခိုနေရတဲ့မက်ခွန်မြစ်ရဲ့ဂေဟာစနစ်ကိုထိခိုက်နိုင်တယ်လို့တဘာဝပတ်ဝန်းကျင်ရေးလှုပ်ရှားသူတွေကစိုးရိမ်မှုတွေရှိနေပါတယ်။ဒီအတွဲရေကတာဟာမဲခေါင်မြစ်ပေါ်တိဆောက်မဲ့ရေကတ်တာတွေထဲကတစ်ခုအပါဝင်ဖြစ်ပါတယ်။ဘန်ကောက်ကနေ VOA သတင်းထောက် Ron Corbrand သတင်းပေးပို့ထားတာကိုဆက်ပြီးတင်ပြပါမယ်။ရေကတ်တာတိဆောက်ရေးနဲ့ပတ်သက်တဲ့လူထုသဘောထားကိုဆွေးနွေးဖို့နှစ်ရက်တာကျင်းပမဲ့အစည်းအဝေးဟာချမ်ပါဆက်ပြည်နယ်မြို့တော်ပက်ဆေးမှာကျင်းပမှာပါ။ရေအားလျက်စစ်မီဂါဝတ်260ထုတ်လုပ်မဲ့ Don Sahong ရေကတ်တာဟာကမ္ဘောဒီးယား Thai နယ်စပ်မှာတည်ထားတာဖြစ်ပြီးပက်ဆေးမြို့ဟာအဲ့ဒီရေကတ်တာရဲ့မြောက်ပိုင်းမှာတည်ရှိတာပါ။ဒီတွေ့ဆုံပွဲကိုမဲခေါင်မြစ်ကော်မတီ MRC ကဥဆောင်ကျင်းပတာပါဒီအစည်းအဝေးကို Laos, Cambodia, Thai နဲ့ Vietnam နိုင်ငံကကိုယ်စားလှယ်တက်ရောက်ဖို့ရှိပါတယ် MRC အရာရှိတွေကတော့ရေကတ်တာတိဆောက်လိုက်ခြင်းအပြင်ဖြစ်လာနိုင်တဲ့ရလဒ်တွေအတွက်စိုးရိမ်မှုတွေကိုပြောဆိုဆွေးနွေးဖို့ဖြစ်တယ်လို့ဆိုပါတယ်ဒေါင်ဆဟောင်ရေကတ်တာဟာမဲခေါင်မြစ်ဝအောက်ပိုင်းမှာတိဆောက်မဲ့ရေအားလျက်စစ်ထုတ်လုပ်မဲ့အစည်းအဝေးတွေထဲကဒုတိယရေကတ်တာလည်းဖြစ်ပါတယ်ဒေါ်လာ 3.5 ဘီလီယံတန်ဖိုးရှိဆာယာဘူရီရေကတာကိုလာအိုစ်နိုင်ငံမြောက်ပိုင်းမှာတည်ဆောက်နေပါပြီ။အဲဒီရေကတာအတွက်လဲဝေဖန်မှုတွေနဲ့အငင်းခုန်ဖြစ်နေရတာပါ။
ထိုင်းကုမ္ပဏီကအကုန်အကျခံတိဆောက်ပြီးထိုင်းနိုင်ငံကအဓိကသုံးစွဲမဲ့ရစ်အားလျက်စစ်ရေကာတာတိဆောက်ရေးအတွက်ဒေသခံတွေရဲ့ဆန့်ကျင်ကပ်ကွက်မှုတွေနဲ့ရင်ဆိုင်နေရပါတယ်။သိပ္ပံပညာရှင်တွေနဲ့ပတ်ဝန်းကျင်ထိုင်းသိမ်းရေးအုပ်စုတွေကဖြစ်လာမဲ့အကျိုးဆက်တွေအတွက်စိုးရိမ်မှုတွေရှိနေကြပါတယ်။အမေရိကန်အခြေစိုက်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအုပ်စုရဲ့နိုင်ငံတကာမြစ်ကြောင်းဆိုင်ရာပြောခွင့်ရသူအေမီထရန်ဒမ်ကတော့အခုလိုဒေသခံလူထုတွေနဲ့တွေ့ဆုံညှိနှိုင်းမှုရလဟာရေကာတာတိဆောက်ရေးမှာတည်ရောက်မှုထိရောက်မှုရှိမယ်လို့လှုပ်ရှားတက်ကြွသူတွေဖက်ကယုံကြည်မှုသိမ့်ရှိဘူးလို့ပြောပါရယ
် We have many concerns regarding the legitimacy of the process
ဒီလိုဆောင်မှုတွေတရားဝင်ဖြစ်သွားမှာကိုကျွန်တော်တို့စိုးရိမ်မိပါတယ်ဘလိုပဲကြည်ကြည်ဒါဟာလာအိုဆိုယာကမိဂါမတ်တာလုပ်တဲ့ကျူပတ်မှုဆိုတာထင်ရှားနေပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ဤမန်ချက်ကရေကာတာတိဆောက်ဖို့ပါ။ဒါကြောင့်ဒီအစည်းအဝေးလုပ်တဲ့အကြောင်းရင်းကိုကျွန်မတို့ကသိကျင်မိပါတယ်
။ Trendum ကတော့နိုင်ငံတကာဝေဖန်မှုတွေခံနေရတဲ့အပြင်တဘာဝပတ်ဝန်းကျင်ဆိုင်ရာအကဲဖြတ်မှုတွေအပြည့်အဝလုပ်ဖို့ဇာယာဘူရီရေကာတာတိဆောက်မှုကိုဆိုင်းနာပေးဖို့လာအိုအစိုးရကိုအကြံပြုခဲ့ကြပေမယ့်ဒီအကြံပြုချက်တွေလိုက်နာဖို့လာအိုအစိုးရကပြက်ကွက်ခဲ့တာကြောင့်အခုလိုယုံကြည်မှုတိတ်မရှိဖြစ်ခဲ့ရတာလို့ဆက်ပြောပါရယ်အမေရိကန်နိုင်ငံဟာဇာယာဘူရီရေကာတာတိဆောက်ရင်နဲ့ပတ်သက်လို့တတိပေးနေတဲ့ MRC ရဲ့မိဖက်နိုင်ငံတွေထဲကနိုင်ငံတနိုင်ငံလည်းဖြစ်ပါရယ်တဘာဝပတ်ဝန်းကျင်သမားတွေကတော့ဆဟောင်းရေကတာတိဆောက်ခြင်းအပြင်မဲခေါင်မြေဝံအတွက်အရေးပါလာတဲ့ငားတွေအုပ်စုလိုက်ပြောင်းရွှေ့နေထိုင်မှုအတွက်ထိရောက်မှုတွေဖြစ်လာနိုင်တယ်လို့ပြောပါရယ်အထူးသဖြင့်ခြောက်သွေးတဲ့ရာသီမှာပိုးပြီးစိုးရိမ်စရာရှိပြီးမြစ်တွေမှာကျက်စားကြတဲ့နောက်ဆုံးမျိုးဆက်ဖြစ်တဲ့ AR လင်းပိုင်တွေအတွက်ချင်းချောက်မှုတွေဖြစ်လာနိုင်တယ်လို့ပြောပါရယ်ကမ္ဘောဒီးယားနိုင်ငံထောင်လီဆပ်ပြည်ကအနေနဲ့ထိုင်ကြတဲ့လူတွေအပါအဝင်လူသားပေါင်းများစွာဟာပရိုတင်းရရှိရေးအတွက်ငားတွေကိုအကြီးကမိခိုနေရတာပါMRC ရဲ့တွေ့ရှိချက်တွေအရမဲခေါင်မြေအောက်ပိုင်းကရေစီးဆင်းမှုကိုဟန်တာရာဟာတနစ်ကို9ရရှိမှု metric ton ချိန်3သိန်းအထိကျဆင်းသွားနိုင်တယ်လို့ဆိုပါရယ်လူထုအတွက်လည်းအခက်အခဲတွေဖြစ်လာနိုင်ပါတယ
် It's clear that this is a dam that should not be built. The Don Sahon Dam is
ရေကာတာကိုမတည်ဆောက်သင့်ဘူးဆိုတာသိကိုရှင်းပါတယ်ဒုံဆဟုံရေကာတာကမဲခေါင်မြေရဲ့အနာဂတ်အတွက်အလောက်စားထက်တယ်လို့ဖြစ်နေပါတယ်ငါးရီအများဆုံးအုံနဲ့ကျင်းနဲ့ပျောက်ရွှေ့နေထိုင်လေးရှိတဲ့နေရာမှာရေကာတာကိုတိဆောက်ဖို့စီစဉ်တာဟာလုံးဝမဖြစ်တဲ့နေရာလည်းဖြစ်ပါတယ်
။အထူးသဖြင့်နိုင်ငံတော်ရဲ့ဇပကြီးလို့ခေါ်နိုင်တဲ့လူသားပေါင်း20ရဲ့မိခိုးရမဲခေါင်မြဝန်ဒေတာရေကာတာတိဆောက်ခြင်းအပြင်ဖြစ်လာမဲ့အကျိုးသက်ရောက်မှုနဲ့ပတ်သက်လို့ဗီယက်နမ်နိုင်ငံကလည်းလာအိုစ်နိုင်ငံကိုဖိအားပေးနေပါတယ်။ရေစီးဆင်းမှုကိုဟန်တာရင်မြေစီးဩဇာကိုပြက်စီးစေနိုင်ပြီးပင်လယ်ရေဝင်ရောက်မှုကြောင့်မြေစီးထဲကစားဓာတ်ပတ်ဝန်းမှုများလာနိုင်တဲ့အကြောင်းဗီယက်နမ်ကသဘာဝပတ်ဝန်းကျင်သမားတွေကကမ်ပိန်းတွေအဖန်ဖန်ပြန်လုပ်နေပါတယ်။လာအိုစ်နိုင်ငံကရေကာတာတိဆောက်ရေးကိုဗီယက်နမ်နိုင်ငံကဖိအားပေးနေတာကြောင့်နိုင်ငံအကြားတင်းမာမှုတွေတိုးလာနိုင်တဲ့အကြောင်းဩစတြေးလျနိုင်ငံအခြေစိုက် New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင် Carl Thayer ကပြောပါတယ်
။ It's going to test party to party relations.
လာအိုနဲ့ဗီယက်နမ်နိုင်ငံကကွန်မြူနတီပါတီအခြေရင်ဆက်ဆံရေးကိုစမ်းသပ်မှုဖြစ်လာပါလိမ့်မယ်။ဗီယက်နမ်ဖို့လုဆရာရှိတာကတော့မဲခေါင်မြေဝကျွန်းပေါ်ဒေသကလယ်သမားတွေရဲ့နေထိုင်စားသောက်ရေးပါပဲ
။ဗီယက်နမ်နိုင်ငံကဒီစီမံကိန်းနဲ့သက်ဆိုင်တဲ့အမျိုးသားအဆင့်ဆွေးနွေးရေးကိုမကြာခင်ကျင်းပပါတော့မယ်။ January လမှာနိုင်ငံလေးနိုင်ငံကကော်မတီအဖွဲ့ဝင်တွေတွေ့ဆုံမှုရှိပြီးရေကာတာတိဆောက်ရေးနဲ့ပတ်သက်တဲ့ကော်မတီရဲ့တရားဝင်ထုတ်ပြန်ချက်ထွက်လာဖို့ခန့်မှန်းမှုတွေရှိနေပါတယ်ရှင်။
ပရာဇနာတိုင်းပြည်မှာကြုံတွေ့နေရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက်လေးပွင့်ဆိုင်တွေ့ပြီးဆွေးနွေးတင်တယ်၆ပွင့်ဆိုင်တွေ့တင်တယ်၁၂ပွင့်ဆိုင်တွေ့တင်တယ်ဆိုပြီးတော့အငင်းပွားမှုတွေဖြစ်နေပါတယ်တိုင်းပြည်ရဲ့ပြည်နာရေးနဲ့ဆိုင်ရင်ဘယ်ရွေးဘယ်မျှကိုစားပြုတက်ရောက်ရမယ်ဆိုတဲ့ကိစ္စဟာဘလောက်အရေးကြီးပါသလဲဒီကိစ္စတွေကိုရေးကြီးခွင့်ရလုပ်ပြီးညှင်းခုံနေရတဲ့ကိစ္စအပေါ်သွားရရှင်ဘယ်လိုသဘောရကြပါသလဲအခုလာမယ့်စနေညတိုက်ရိုက်လေဆိုင်အစည်းအဝေးမှာဆွေးနွေးကြအောင်ပါသွားရရှင်ခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323852994 fax number 2323852992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
လာမယ့်စနေနေ့တရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါရရှင်။သောတာရှင်များရှင်။ဆောင်းနှင်းတွေဝေတဲ့ဒီနှစ်တကူရာသီရောက်တိုင်းတရာသီကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေခရစ်စမတ်တဲ့တခြင်းတွေနဲ့ဖျော်ဖြစ်ပေးနေပါရယ်။ဒါကြောင့်ဒီကနေ့တော့ Paul McCartney ဆိုတဲ့ Wonderful Christmas တခြင်းနဲ့ဖျော်ဖြစ်ပေးချင်ပါရယ်။နားဆင်ပါရှင်။
spirits up. We're here tonight, and that's enough. Simply having a wonderful Christmas time. Simply having a wonderful Christmas time. The party's on, the feeling's here. That only comes this time of year. Simply having a wonderful Christmas time. Simply having a wonderful Christmas time. The choir of children sing their song.
ရှင်များရှင် VOA ရဲ့2015ပြက်ကတိန်ကိုလက်ဆောင်အဖြစ်တောင်းယူလို့ရင်ဒီဇင်ဘာလ15ရက်နေ့နောက်ဆုံးထားပြီးစာရေးသားပေးဖို့တောင်းယူကြဖို့အတိပေးအပ်ပါရယ် VOA မြန်မာပိုင်းဌာနကိုဆက်သွယ်လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုဖြစ်စေ email လိပ်စာ burmese@voanews.com ကိုဖြစ်စေစာရေးသားတောင်းယူနိုင်ကြပါရယ်ရှင်ခုကြံနေတဲ့အချိန်အတွင်းမှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုသားညုံကတလဲအကြေညာပေးပါမယ
်။ဟောင်ကောင်ဒီမိုကရေစီဆန္ဒပြမှုတွေမှာအဓိကသဘေးစခန်းကိုအာဏာပိုင်ကဒီကနေ့ရှင်းလင်းမှုလုပ်ရမှာအဲဒီကနေပြီးတော့ဖယ်မပြီးတဲ့ဆန္ဒပြသူတွေကိုဟောင်ကောင်ရဲကဖမ်းဆီးမှုတွေလုပ်ပါတယ်။အစိုးရရုံးချုပ်အနီးအနားမှာရှိတဲ့ဟောင်ကောင်စီးပွားရေးရပ်ကွက်ဖြစ်တဲ့ Admiralty ကဆန္ဒပြသဘေးစခန်းကနေဖယ်ရှားဖို့ရဲကအမိန့်ပေးခဲ့ပေမဲ့ဆန္ဒပြဆယ်ကနန်းလောက်ကအမိန့်ကိုအာခံပြီးတော့အိမ်မှာထိုင်သဘေးဆန္ဒပြခဲ့ကြတာပါ။သဘေးစခန်းကဖယ်ရှားပြီးဘူးအာဏာပိုင်ကနိုင်တန်ကြာသတိပေးမှုတွေလုပ်ပြီးတဲ့နောက်ရဲကကြံနေတဲ့ဆန္ဒပြသူတွေကိုတူးချင်းဖယ်ထုတ်ခဲ့ပါလေ။ဒေသတွင်းနိုင်ငံတွေရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးမှာနိုင်ငံတွေချင်းချင်းကြားပူးပေါင်းဆောင်ရွက်မှုကရေးကြီးတယ်ဆိုပြီးတော့တောင်ကိုရီးယားနိုင်ငံမှာကျင်းပနေတဲ့2014ခုနှစ်အာဆီယံတောင်ကိုရီးယားထိပ်သီးဆွေးနွေးပွဲဖွင့်ပွဲအခမ်းအနားမှာမြန်မာသမ္မတဦးသိန်းစင်ကပြောကြားခဲ့ပါလေ။အိန္ဒိယနိုင်ငံကဒီရုရှားသမ္မတဗလာဒီမီယာပူတင်ရောက်ရှိနေစဉ်အတွင်းမှာပဲရုရှားနဲ့အိန္ဒိယကြားနျူကလ িয়ার စွမ်းအင်နဲ့စီးရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူညီချက်တွေကိုနှစ်ဖက်လက်မှတ်ရေးထိုးခဲ့ကြပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ရုရှားသမ္မတပူတင်တို့နှစ်ဦးအခုကြာရီးနေ့မှာတွေ့ဆုံပါတယ်။အဲဒီနောက်ရုရှားဆူရပိုင်ရော့စတမ်ကုမ္ပဏီဟာအိန္ဒိယမှာနျူကလ িয়ার တပ်ပေါင်းဖို့10ခုထက်မနည်းတိစောက်သွားဖို့ရှိတယ်ဆိုပြီးတော့နှစ်ဖက်စလုံးကကြေညာပါတယ်။ဒါ့အပြင်ရုရှားလုပ်ခက်မီရဟတ်ယာဉ်တွေကိုအိန္ဒိယကဝယ်ယူဖို့ကိုလည်းသဘောတူညီခဲ့ကြပါတယ်။အမေရိကန်ပြည်တော်စုတွင်2001ခုနှစ်စက်တင်ဘာလအကြမ်းဖက်တိုက်ခိုက်မှုကြုံခဲ့ရပြီးတဲ့နောက်အကြမ်းဖက်သမားတန်တရားရှိသူတွေကိုစစ်ဆေးမင်းမြတ်တဲ့နေရာမှာသမရအင်ပြည်တော်ကလူလာခဲ့တဲ့အတိုင်းပဲဒီ CIA ဗဟုထောင်လိုက်အနေနဲ့အတိအကျလှုပ်ဆောင်မှုတွေလုပ်ခဲ့ကြတယ်လို့အမေရိကန်ဒုတိယသမရဟောင်းတစ်ချင်နီကပြောဆိုလိုက်ပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုသားညုံကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမခွာညိုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twits ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ 9:00 နာရီထိ line to meter 16.25 ရောအနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9:00နာရီ10နာရီထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးဆုံတွေ့ရအောင်ပါရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.